တရုတ်နိုင်ငံသုံးရုံဝေတံပိုးသတ်မှတ်ရေးမှာဈေးကွက်အတိုင်းဖြစ်လာအောင်ပုံမှုခွင့်ပြုဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျက်လီယူကတိုက်တွန်းလိုက်ပါတယ်။ပီကျင်းမြို့တော်ကိုရောက်ရှိနေတဲ့မစ္စတာလီယူကဝန်ကြီးချုပ်လီကီချင်ဒုတိယဝန်ကြီးချုပ်ဝန်ယန်းနုနဲ့မတွေ့ခင်အင်ကာနေကပြောကြားလိုက်တာပါ။
And consistent with both bilateral and commitments, it's important that China demonstrates a renewed
commitment. ဇေဝအလိုကြငွေလဲနှုန်းဖြစ်အောင်လုပ်မယ်ဆိုတဲ့တာဝန်ယူမှုကိုတရုတ်ကလှုပ်ဆောင်ပြသဖို့အရေးကြီးပါတယ်။ဒီလိုလှုပ်လိုက်ရင်ငွေလဲနှုန်းဟာမူဝါဒတရားပုံမှန်ပြင်းလင်းလာမှဖြစ်တယ်လို့ပြည်တွင်းဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်ရေးလည်းပုံမှန်မျှတလာမှဖြစ်တယ်လို့ပြောကြားသွားတာဖြစ်ပါတယ်။တရုတ်အစိုးရကတော့မတ်လကျရင်ယွန်းနဲ့ဒေါ်လာလဲလဲမှုနှုန်းပိုပြီးလွှတ်ထားပေးမယ်လို့ကြေညာထားတာပါ။ဒါပေမဲ့တရုတ်ငွေဟာအခုအချိန်ထိတန်ဖိုးရော့နေဆဲဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဆိုပါတယ်။ယွန်ငွေတန်ဖိုးကျနေတဲ့အတွက်တရုတ်ပစ္စည်းတွေကဈေးပေါ်ပြီးအမေရိကန်ပစ္စည်းတွေကပိုပြီးဈေးကြီးမြင့်နေပါတယ်။ဒါကြောင့်တရုတ်ပို့ကုန်တွေဟာအခွင့်အထူးရစေတာလည်းဖြစ်ပါတယ်။